အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးနဲ့ကက်ရှမီးယားဒေသမှာဖမ်းမိခဲ့တဲ့ရိုဟင်ဂျာဒုက္ခသည်150ကျော်ကိုမြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်နေတယ်လို့တာဝန်ရှိသူတွေကတင်းငွေနေနေမှာပြောကြပါတယ်ဒီဒုက္ခသည်တွေဟာအဲ့ဒီဒေသမှာတရားမဝင်နေထိုင်သူတွေဖြစ်ပြီးအိန္ဒိယရဲတွေကဖမ်းမိခဲ့တာပါဂျမ္မူးဒေသမှာတရားမဝင်ဆိုင်ရွက်စရမ်းမရှိဘဲနေထိုင်နေတဲ့နိုင်ငံသားတွေကိုလိုက်လံရှာဖွေရာကဒီရိုဟင်ဂျာဒုက္ခသည်တွေကိုဖမ်းမိခဲ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့ဒေသဆိုင်ရာအရာရှိကြီးနှုတ်ဦးကပြောကြပါတယ်ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်လက်တွေစစ်ဆေးရယူထားပြီးနောက်လောလောဆယ်ယာယီအချုပ်ထောင်မှာဖမ်းထားပါတယ်ဝန်ကြီးချုပ်မိုဒီအစိုးရကဂျမ္မူးနဲ့ကက်ရှမီးယားဒေသကို2019ဩဂုတ်မှာအထူးလွတ်လပ်ခွင့်ရဒေသအဖြစ်ကနေပယ်ဖျက်ခဲ့ပြီးအိန္ဒိယဗဟိုအစိုးရကနေတိုက်ရိုက်အုပ်ချုပ်နေတာပါရိုဟင်ဂျာတွေဟာမွတ်စလင်တွေဖြစ်ပြီးတရားဝင်နိုင်ငံသားတွေဖြစ်တယ်လို့နိုင်ငံလုံခြုံရေးအတွက်အန္တရာယ်ရှိတယ်ဆိုပြီးဟိန္ဒူအမျိုးသားရေးဝါဒီအိန္ဒိယအစိုးရကဖမ်းဆီးပြန်ပို့ဖို့အမိန့်ထုတ်ထားပါတယ်။2019ခုနှစ်ရခိုင်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းတိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတာပါ။မြန်မာအစိုးရကရောစစ်တပ်ကပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲချထားပါတယ်ခင်ဗျာ။